ဒါဆိုရင်ဒီကနေ့ဆက်ပြီးတော့ကျမတို့စိတ်ဆိုတာဘလို့တဘာဝရှိလဲပြန်ောက်ပြီးပြောကြဆိုစိတ်ဆိုဒီမှာအာယုံကိုညအောင်ယူခြင်းအပြင်တိတက်တဲ့တဘာဟုတ်ပြီအဲ့ဒီစိတ်ဒီဓမ္မမိတ်ဆွေတို့ကျမတို့မှာစိတ်ရှိလားအဲ့ဒီစိတ်ဒီဟာလာကျမတို့ရဲ့ခန္ဓာမှာဘယ်နေရာမှာရှိတယ်လဲကဲပြောကြည့်အောင်စိတ်ရှိတယ်ဆိုစိတ်ဒီဘယ်နေရာမှာရှိတယ်လဲဓမ္မမိတ်ဆွေတို့ကစိတ်ရှိတယ်ဆိုလို့ကျမပြောပြတာစိတ်ဒီဘယ်နေရာမှာရှိတယ်လဲခန္ဓာကိုယ်မှာရှိသလားခန္ဓာကိုယ်အထဲထဲမှာရှိသလားအထဲထဲမှာရှိတယ်ဘယ်နေရာလောက်မှာရှိလဲဟရိယနှလုံးထဲမှာဟုတ်ပြီဟရိယနှလုံးထဲမှာရှိတဲ့စိတ်ဒီဘလို့ပုံတရံရှိတယ်လဲပုံတရံမရှိဘူးပုံတရံမရှိဘူးဖြူဖြူလုံးလုံးလေးလားဟရိယနှလုံးထဲမှာဟုတ်ပြီနှလုံးရဲ့ဘယ်နေရာမှာနေတယ်လဲဘယ်နေရာနေမှလည်းမသိအဲ့တော့ဆရာဝန်တွေပါကောင်းပါမယ်ခွဲစိတ်ထုခုဆရာဝန်တွေမေးပြရစေခွဲလိုက်တယ်ရင်ဘတ်ကြီးခွဲလိုက်တယ်အဲ့ဒီဟရိယနှလုံးထဲမှာနေနေတဲ့စိတ်ကလေးတွေ့လားမတွေ့ဘူးဟုတ်လားရှိလားစိတ်ဆိုတာအထဲမှာရှိလားမရှိဘူးအထဲမှာလည်းမရှိဘူးဒါဆိုဘယ်မှာရှိမလဲအထဲမှာမရှိအပြင်မှာရှိမှာပေါ့အပြင်ဘယ်နေရာမှာရှိလဲဟမ်ဘယ်နေရာရှိမှာရှိတော့ရှိနေတယ်စိတ်ကဟုတ်လားရှိလဲရှိတယ်ပြောသေးတယ်ကဲကိုကိုကိုပြန်မေးမယ်အဘိဓမ္မာဆိုသူများအကြောင်းမပြောတော့ပါဘူးကိုကိုအကြောင်းမယ်ဆိုကိုကိုကိုပြန်ကြည့်ကြဆိုဓမ္မမိတ်ဆွေတို့ကျမတို့မှာစိတ်ရှိလားကဲကျမတို့စိတ်ကလေးဘယ်နာနေစိတ်ကလေးဘယ်ရောက်နေလဲမိခေါ်လို့ရလားကဲဘလို့ခေါ်မလဲစိတ်ဒီဘယ်နာမှာရှိတယ်လဲအထဲထဲမှာလည်းမရှိဘူးအာယုံမှာရှိတယ်ဩအာယုံနေမှာရှိတယ်ဩအဲ့တော့အာယုံမှာဆိုဒီခုကျမဓမ္မမိတ်ဆွေတို့ဘက်ကကြည့်မြင်လို့ရတော့အစင်းပေါ့အဲ့တော့ကျမရဲ့ရူပါယုံမှာဓမ္မမိတ်ဆွေတို့စိတ်တွေရှိနေတယ်အမလေးအများကြီးပဲပေါ့ကဲအာယုံမှာရှိတယ်အင်းစိတ်ဆိုတာဒီခန္ဓာကိုယ်အแทမှလည်းမရှိပါဘူးတဲ့ခန္ဓာကိုယ်ပြင်ပမှလည်းမရှိပါဘူးတဲ့စိတ်ဆိုတာဒီသူ့လိုလိုလဲဖြစ်တာမဟုတ်ပါဘူးဖြန့်စင်းပြီးတော့လဲဖြစ်တာမဟုတ်ပါဘူးစိတ်တို့ရဲ့ဖြစ်ကြောင်းဒီနှစ်ခုပဲရှိပါတယ်စိတ်ဆိုတာဒီအတိတ်ကံကြောင့်လဲဖြစ်ပါတယ်မှတ်ပါနော်အတိတ်ကံကြောင့်လဲစိတ်ဖြစ်ပါတယ်နံပါတ်1အာယုံနဲ့ဒွါရာတိုက်ဆိုင်ရင်လည်းဖြစ်ပါလေတဲ့ဓမ္မမိတ်ဆွေများဥပမာလေးတစ်ခုအနေနဲ့ပြောပါမယ်စိတ်ရဲ့ဖြစ်ကြောင်းပြန်ပြောမယ်အတိတ်ကံကြောင့်လည်းဖြစ်ပါလေနံပါတ်1အာယုံနဲ့ဒွါရာတိုက်ဆိုင်သောအခါ၌လည်းဖြစ်ပါလေအခုလောလောဆယ်အတိတ်ကံကြောင့်ဖြစ်တယ်ဆိုတာကတော့ထားလိုက်ပါဆိုနောက်ပြီးတော့မှရှင်းမယ်လောလောဆယ်စိတ်ဆိုတာခန္ဓာကိုယ်အแทမှလည်းမရှိအပြစ်မှလည်းမရှိဘယ်မှရှိတယ်လဲဆိုတော့ဥပမာလေးပြောမယ်ဆိုဓမ္မမိတ်ဆွေများယမ်းမိจิตကလေးတခုမြင်ပူးပါလိမ့်မယ်ယမ်းမိจิตတဲမှာမိจิตဆန်လေးပါပါတယ်မိจิตဆန်ရဲ့ထိပ်ဖူးမှာယမ်းပူးလေးရှိပါတယ်ပြီးရင်မိจิตဆန်ရဲ့ကိုယ်ထဲမှာယမ်းကတ်ကလေးရှိပါတယ်ဟုတ်ပြီနော်အဲ့ဒီမှာမိจิตဆန်နဲ့ယမ်းကတ်နဲ့နှစ်ခုထိလိုက်တဲ့အချိန်မှာမိတောက်ကလေးဖြစ်မလာဘူးလားအဲ့ဒီမိတောက်ဒီဘယ်ကလာတယ်လဲမိจิตဆန်ထိပ်ဖူးတဲ့ကလာတာလားယမ်းကတ်ကလာတာလားဆိုရင်မိจิตဆန်ယမ်းကတ်မှာလည်းမိမရှိပါမိจิตဆန်ရဲ့ယမ်းပူးလေးမှာလည်းမိမရှိပါသို့တော့မိจิตဆန်နဲ့ယမ်းကတ်နဲ့တွေ့လိုက်တဲ့အချိန်မှာတော့မိတောက်ကလေးဖြစ်လာတယ်လို့ပဲစိတ်ဆိုတာခန္ဓာကိုယ်တွင်းမှာလည်းမရှိပါခန္ဓာကိုယ်ပြင်ပမှာလည်းမရှိပါခန္ဓာကိုယ်ဟုဆိုတတ်သောမျက်စိနားနှာခေါင်းရှာကိုယ်ဆိုသောဒီဒွါရတွေပေါ်မှာအစင်းနဲ့မျက်စိနဲ့စုံလိုက်တဲ့အချိန်မှာမိจิตဆန်နဲ့ယမ်းနဲ့စုံလိုက်တယ်လို့မြင်သိစိတ်ဆိုတဲ့မိလေးပွင့်လာတယ်ဟုတ်လားနားနဲ့အတန်နဲ့စုံလိုက်ရင်ကြားသိစိတ်ဖြစ်လာတယ်နှာခေါင်းနဲ့အနက်နဲ့စုံလိုက်ရင်နံသီးစိတ်ဖြစ်လာတယ်။ရှာနဲ့အရသာနဲ့စုံလိုက်ရင်အရသာသီးစိတ်ဖြစ်လာတယ်။ခန္ဓာကိုယ်ကြီးနဲ့အတွေ့အထိတွေနဲ့တွေ့ထိလိုက်ရင်အတွေ့အထိသီးစိတ်တွေဖြစ်လာတယ်။ဟုတ်လားရှင့်။တကယ်လို့များမျက်စိကန်းနေတဲ့လူတယောက်မျက်စိကန်းနေတဲ့သူတယောက်ဘေးမှာအဆင်းနေရှိပေမဲ့စုံဝင်ရလား။ညင်သီးစိတ်မဖြစ်တော့ပါဘူး။နားမကန်းနေတဲ့သူတယောက်မှာအတန်ရှိတော့လေ။အခုအချိန်မှာနားရှိတယ်တကယ်လို့အိတ်နေတဲ့အချိန်ဘာသာမှမကြားရရင်တော့ကြားသေးစေခုဓမ္မမိတ်ဆွေတို့ကျမတို့မှာဂါနာဆိုတဲ့နှကောင်းရှိနေပါတယ်သို့တော့အနက်မလာရင်အနက်သေးစေအနက်သေးစေကတော့ဘေးလူချင်းချင်းရချင်းရမှာပေါ့ကဲရှာတော့သေးကြပြီရှာဆိုတဲ့ဇိန်ဝါပတာရရှိနေတယ်သို့တော့ခုအချိန်မှာဘာအရသာစားလဲဘာမှမစားတဲ့အတွက်ကြောင့်အရသာသေးစိတ်ရှိလားကောင်းလားဟမ်ချိုးလားငန်းလားဟာမမသိဘာကြောင့်အရသာတိစိတ်ဖြစ်ဖို့ဇိန်ဝါပတာရဆိုတဲ့ရှာနဲ့ ရတ္တာယုံနဲ့စုံနေရတယ်ဟုတ်လားအတွေ့အထိသိစိတ်ဖြစ်ဖို့အခုပူလားအေးလားဗမင်းစီတို့ပူနေလားအေးနေလားပူနေတယ်ဟုတ်လားပူတယ်ဆိုတာဗမင်းစီတို့ရဲ့ကာယနဲ့ပူတယ်ဆိုတဲ့အတွေ့အထိနဲ့တွေ့ထိလိုက်တဲ့အတွေ့အကြုံပူတယ်လို့သိစိတ်ကလေးဖြစ်လာတယ်နားလည်ပြီနော်ဒါဆိုရင်စိတ်ဆိုတာဒီခန္ဓာကိုယ်တွင်းမှလည်းမရှိပါအပြည့်မှလည်းမရှိပါအာယုံ6ပါးနဲ့ဒွါရ6ပါးတိုက်ဆိုင်လိုက်တဲ့အချိန်မှာစိတ်ဘယ်နှမျိုးဖြစ်မလဲ6မျိုးဖြစ်ပါလိမ့်မယ်မြင်သည်စေ၊ကြားသည်စေ၊နံသည်စေ၊စားသည်စေ၊အတွေ့အထိသည်စေ၊တွေးသည်စေ၊ကြံသည်စေတွေလို့စိတ်6မျိုးဖြစ်ပါမယ်။တကယ်တော့စိတ်ဒီ6မျိုးအဲ့ဒီစိတ်6မျိုးကိုစေတသိက်ပေါင်း52ပါးကခြေလှယ်လိုက်တဲ့အခါမှာစိတ်ပေါင်းအကျဉ်း89အကျယ်127လို့ပြောင်းသွားခြင်းပဲဖြစ်ပါတယ်။နားလည်ပြီနော်။ဒါကြောင့်စိတ်ဒီဘယ်အချိန်မှာဖြစ်လဲလို့ပြောရင်ခုလိုအချိန်မျိုးမှာအာယုံနဲ့ဓွာရတိုက်ဆိုင်ရင်ဖြစ်ပါတယ်။ဒါအပြင်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေလည်းရှိပါတယ်။အတိတ်ကံကြောင့်မိမိတို့အတိတ်တုန်းကအတိတ်လို့ပြောတဲ့အခါမှာမနေ့ကလည်းအတိတ်ပါ၊မနေ့ကလည်းအတိတ်ပါ။ဟုတ်လား။ပြီးခဲ့တဲ့ဘဝကလည်းအတိတ်ပါ။ဟိုးဟိုးဘဝတွေလည်းအတိတ်ပါ။အဲဒါကြောင့်အတိတ်ဆိုတာပြီးခဲ့တဲ့အချိန်တွေမှာနှီးသောပြီးခဲ့တာတွေလည်းရှိမယ်။ဝေးသောကာလဘဝဘဝတွေရောမရှိဘူးလား။အတိတ်တုန်းကပြုခဲ့တဲ့ကံလို့ပြောတဲ့အတွက်ကြောင့်ကုသိုလ်တွေရောအကုသိုလ်တွေရောပါပါမယ်။အတိတ်ကပြုတဲ့ကုသိုလ်အကုသိုလ်ကံတွေကြောင့်ဒီဘဝရဲ့ပထမဆုံးမှာစိတ်ဆာဖြစ်ပါတယ်ပထမဆုံးကာလမှာပထမဆုံးဆာဖြစ်တဲ့စိတ်ကိုပဋိသင်္ဍေစိတ်လို့သုံးပါတယ်ဘဝအစမှာဖြစ်တာဒီပဋိသင်္ဍေစိတ်ကျမတို့ဆိုလူဖြစ်တဲ့အတွက်ကြောင့်လူပဋိသင်္ဍေစိတ်เนาะပဋိသင်္ဍေဆိုတာအရှိောက်ပြောရင်ပဋိသင်္ဍေစိတ်ဒါကိုအရက်ထဲမှာတော့ပရိဒိရေလို့ဆိုကြပါတယ်ပရိဒိရေမဟုတ်ပါပဋိသင်္ဍေဖြစ်ပါတယ်တာတလင်းချိတ်ပါဟုတ်ပါလားပဋိသင်္ဍေစိတ်ဆိုတာဘဝအစမှာဖြစ်တာလူဆိုရင်လူပဋိသင်္ဍေခွေးဆိုရင်ခွေးပဋိသင်္ဍေနတ်ဆိုရင်နတ်ပဋိသင်္ဍေ꿰ကြပါလိမ့်မယ်လူလို့ဖြစ်ရတာကုသိုလ်ကြောင့်လားအကုသိုလ်ကြောင့်လားကုသိုလ်ကြောင့်တိရစ္ဆာန်ဖြစ်တယ်ဆိုတာဒါကြောင့်အတိတ်ကပြုခဲ့တဲ့အကုသိုလ်ကံကြောင့်တိရစ္ဆာန်ပဋိသင်္ဍေဖြစ်မယ်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံကြောင့်လူပဋိသင်္ဍေနတ်ပဋိသင်္ဍေဗြဟ္မပဋိသင်္ဍေတွေဖြစ်မယ်ဒါကြောင့်အဲ့ဒီဘဝအစမှာဖြစ်တဲ့ပဋိသင်္ဍေစိတ်ဆိုတာဒီအတိတ်ကံကြောင့်ဖြစ်တဲ့စိတ်ဖြစ်ပါတယ်အဲ့ဒီပဋိသင်္ဍေစိတ်ကလေးပြီးသွားရင်ဟာဒီကံရှင်ရှိသမျှအသက်တရားတော်၎င်းအသက်80တော်၎င်းအသက်50တော်၎င်း10နှစ်တော်၎င်းဒီကနေ့တရက်တနာရီတော်၎င်းအတိတ်ကံရှိသလောက်ရထားတဲ့ဘဝကြီးမှာကြာရှည်စွာတည်အောင်စောင့်ရှောက်တာကိုဘဝင်လို့သုံးပါတယ်ဘဝင်မြင့်လိုက်တာလို့ပြောနေတာမဟုတ်ဘူးအဲ့ဒီဘဝင်ဆိုတာဒီဘဝရဲ့အင်္ဂပါပဲဘဝကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းကိုဘဝအင်္ဂရထားတဲ့ဘဝကြီးကိုတည်နှံ့အောင်စောင့်ရှောက်တာကိုဘဝအင်္ဂဘဝအင်္ဂကနေပါဠိနဲ့အပေါင်းလက္ခဏာမြှောက်လိုက်တော့အဒီဒီမှာလာကတ်လိုက်တော့ဘဝင်ကဘဝင်ကကိုပါဠိဖြစ်လိုက်တော့ဘဝင်ဆိုတာဖြစ်လာဘဝင်ဆိုတာအတိတ်ကံရှိသရွေရထားသောဘဝကြီးမှာအသက်တရားအသက်80အသက်50တချို့ဆိုဒီကနေ့ပဲမွေးဒီကနေ့ပဲသေသွားတာတချို့ဆိုရင်ပဋိသင်္ဍေရှိလိုက်ပြီးတော့ဘာမှမကြလိုက်ပြက်သွားတာဒါတွေကသူကံပဲဟုတ်ပြီနော်အဲ့ဒီလိုရရှိတဲ့ဘဝကြီးကိုတည်တံ့အောင်ဆောက်ရှောက်တဲ့စိတ်ကိုဘဝင်စိတ်အတိတ်ကံကုန်သွားလို့ဒီဘဝကရှော့ကြပြက်စီးတည်ဆုံးတဲ့စိတ်ကိုသုတိစိတ်ရယ်လို့အဘိဓမ္မာမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေ၃မျိုးပဲရှိတယ်ပဋိသင်္ဍေစိတ်ဘဝင်စိတ်သုတိစိတ်ဘဝမှာပဋိသင်္ဍေစိတ်တွေတစ်ခါပဲဖြစ်တယ်သုတိစိတ်ကလည်းတစ်ခါပဲဖြစ်တယ်ဘဝင်စိတ်ကတော့မတည်မချင်းရထားတဲ့ဘဝကြီးမှာစက်တိုက်ဖြစ်နေတယ်မြင့်ရည်အရင်လိုပဲတဲ့မြေရေကြီးကိုကြည့်လိုက်ဒီရေဒီရေလို့ထင်ပေမဲ့ဒီရေကရှိသေးလားဟိုးရှိကိုစီးသွားပြီနောက်ရေတွေအစားထိုးတာအားကောင်းတဲ့အတွက်ကြောင့်ဒီရေမြင်ရတယ်လို့ပဲကျမတို့ရဲ့ဘဝင်စိတ်ဒီအများကြီးပဲနားလေပြီနော်အခုဓမ္မမေရှိတို့မှာပဋိသင်္ဍေစိတ်ရှိသေးလားပြီးသွားပြီသုတိစိတ်ကောရှိပြီလားမရောက်သေးမတည်သေးလို့ဟုတ်ပြီနော်အခုချိန်မှာဒါကြောင့်သုတိစိတ်လည်းမဖြစ်သေးဖြစ်ချင်ပြီလားမဖြစ်ချင်ဘူးဟုတ်ပြီလားပဋိသင်္ဍေစိတ်ကပြီးသွားလို့မရှိတော့ဘူးခုအချိန်မှာဘာစိတ်ရှင်လဲအဲ့ဘဝင်စိတ်ကြီးတည်ဘယ်အချိန်မှာထင်ရှားလဲဆိုနှစ်နှစ်ခြိုက်ခြိုက်အိတ်နေတဲ့အချိန်မှာရောစိတ်ရှိလားဟဲ့အိတ်နေတဲ့အချိန်စိတ်မရှိဩအဲ့တော့ဓမ္မမိတ်ဆွေတို့ရဲ့စိတ်ကအိတ်တဲ့အချိန်ဘယ်ပြောင်းသွားလဲအိတ်နေတဲ့အချိန်မှာလဲစိတ်ရှိတယ်မရှိဘူးလားရှိတယ်အဲ့ဒီစိတ်ကဘာစိတ်လဲတခါတလေစာသင်နေရင်းနဲ့ဖြစ်ဖြစ်တရားနာနေရင်းနဲ့ပဲဖြစ်ဖြစ်ဘာမြင်လဲကြီးကြီးမမြင်တော့ဘူးမရှိဘူးလား ဘာတွေပြောတော့လဲမကြားတော့ဘူးဟဲ့နင်းစိတ်ပဲရောက်သွားလဲမသိတချို့မျက်လုံးအကြောင်းကြီးနဲ့အိပ်ပျော်နေတာမရှိဘူးလားအဲ့ဒါဘာစိတ်ပြေဘဝင်စိတ်နားလည်ပြီနော်အဲကြောင့်ဘဝင်စိတ်ဒီခုအချိန်မှာရောရှိလားရှိတယ်မရှိရင်သိမှာအဲ့ဒါသိခြင်းမီလားမသိခြင်းဘူးဆိုတော့ခုအချိန်သုတိစိတ်လားဘဝင်စိတ်လားဘဝင်စိတ်ရှိတဲ့အချိန်မှာဓွာရဆိုတဲ့မျက်စိနားနှာခေါင်းရှာကိုမှာအတန်နေလာတဲ့အချိန်မှာမြင်စိတ်ကြားစိတ်တွေရောမဖြစ်ဘူးလားဒါကြောင့်စိတ်ဆိုတာအင်မတန်မြန်နေတဲ့ဘလောက်တောင်မြန်လဲဆိုဟာဒီလိုလက်ဖြစ်တဲ့အတွက်မျက်စိတက်မိတ်မှာစိတ်ပေါင်းဂတိတသိန်းဖြစ်ပြီးချုပ်ပြီးဘလောက်တစိတ်လားဂတိတသိန်းလားဒီလိုတစ်ဖြစ်လေးမှာမျက်စိတက်မိတ်ကလေးမှာစိတ်ပေါင်းဂတိတသိန်းဆိုတော့အခုပြောသွားတာဒီအချိန်မှာစိတ်တွေဘလောက်ဖြစ်မလဲအခုပြောသွားတဲ့အချိန်မှာဟောလက်ဖြစ်တွေဘယ်လောက်တွက်လဲအများကြီးဒါကြောင့်တစိတ်ဖြစ်တဲ့အချိန်ဒီအင်မတန်ကိုမြန်နေဒါကြောင့်စိတ်ဆိုတာအင်မတန်လေးမြန်တဲ့သဘာဝရှိတယ်ဒီကနေအင်္ဂလန်သွားမယ်ရောက်သွားပြီလားဗုဒ္ဓဂါယာသွားလိုက်ကြအောင်ဆိုဟောအင်္ဂလန်နဲ့ဗုဒ္ဓဂါယာဘယ်လောက်ဝေးလဲဒါမှရောက်သွားပြီကဲရွှေတကုန်းစီရီတော်လက်ရရပတ်လိုက်ကြဆိုဟောပတ်ပြီးသွားပြီတင်တန်းပြန်လာတော့ဟုတ်ပြီနော်ကဲဘယ်လောက်စိတ်ဆိုတာမြန်ပါလေတဲ့ဒါကြောင့်စိတ်ဆိုဒီမှာအင်မတန်လှမြန်တဲ့သဘာဝရှိတယ်တစိတ်ဖြစ်ချုပ်ပြီးနောက်တစိတ်ဖြစ်ပါတယ်ဟုတ်ပြီနော်စိတ်ပေါင်းဟာလာတကယ်တမ်းတော့စိတ်တို့ဒီအာယုန်နဲ့ဓာရာတိုက်တဲ့အခါမှာဖြစ်လာတဲ့အခါမှာစေတသိက်တို့ရဲ့ချဲလယ်မှုကြောင့်စိတ်အမျိုးအစားအမျိုးမျိုးကွဲခြင်းဖြစ်တဲ့အတွက်ကြောင့်စိတ်89 120တပါးဆိုတာစေတသိက်တွေချဲလယ်လို့ပြောင်းလာတော့စိတ်ပဲဖြစ်ပါတယ်အာယုန်နဲ့ဓာရာနဲ့တိုက်ရင်ဖြစ်တဲ့စိတ်ဒီ6မျိုးပဲရှိတယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်သည်3မျိုးပဲရှိတယ်အဲ့ဒီပုံမှာစေတသိက်မျိုးစုံချဲလဲလိုက်တဲ့အတွက်ကြောင့်လောဘချဲလဲလိုက်ရင်လောဘမှုစိတ်ဒေါသချဲလဲလိုက်ရင်ဒေါသမှုစိတ်သဘောတွေပြောင်းသွားခြင်းဖြစ်ပါတယ်ကုသိုလ်တွေချဲလဲလိုက်ရင်ကုသိုလ်စိတ်ဒီလိုတွေပြောင်းခြင်းဖြစ်ပါတယ်နောက်ပတ်မှကျမတို့ဆက်ပါမယ်ကျေးဇူးတင်ပါတယ်